မြောက်ကိုရီးယားနိုင်ငံဟာကိုဗစ် -19 ကြောင့်ဆိုးရွားတဲ့အငတ်ဘေးနဲ့ရင်ဆိုင်နေရပြီးအထူးသဖြင့်ကလေးငယ်တွေတက်ကြီးရွယ်ဦးတွေနဲ့အကျဉ်းသားတွေမှာအစာရေစာငတ်ပြတ်မှုကြောင့်နိုင်ခြင်းရှိတယ်လို့မြောက်ကိုရီးယားလူခွင့်ရေးဆိုင်ရာကုလအထူးကိုယ်စားလှယ်သောမတ်အိုဝေကင်တန်နာကသတိပေးလိုက်ပါတယ်။ကိုဗစ် -19 ကာယောဂါမတိုင်ခင်ကတည်းကမြောက်ကိုရီးယားလူဦးရေ40ရာခိုင်နှုန်းဟာအစာရေစာလုံလောက်မှုမရှိဘဲအာဟာရချို့တဲ့တယ်လို့ခန္ဓာကိုယ်ဖွံ့ဖြိုးမှုနှုံလျော့နေနေတယ်လို့အထူးကိုယ်စားလှယ်ကပြောပါတယ်။ကိုဗစ်ကာယောဂါဆဖြစ်ပွားချိန်မှာမြောက်ကိုရီးယားအစိုးရကသူ့နယ်စပ်ကိုပိတ်လိုက်ပြီးတင်းကျပ်စွာစောင့်ကြည့်ဆစ်ဆဲတဲ့အပြင်ဒေသရင်းနဲ့မြို့ရွာတွေအတွက်ခီးသွားကန့်သတ်မှုတွေချလိုက်တဲ့အတွက်ပြည်သူတွေအလုလက်မဲ့ဖြစ်ကုန်ပြီးခွန်ပစ္စည်းတွေလည်းပြတ်လာကုန်တာပါမြောက်ကိုရီးယားအစိုးရဟာကိုဗစ် -19 မကူးစက်ဖို့အတွက်နိုင်ငံတွင်းဝင်ထွက်ဖို့ကြိုးစားသူမှန်သမျှကိုပြတ်တက်ခိုင်းတာအပါအဝင်ပြင်းထန်တဲ့စည်းကမ်းတွေချမှတ်ခဲ့တာဖြစ်ပါတယ်ကုလသမဂ္ဂထရီနီလာကန်ကိုအထူးကိုယ်စားလှယ်ကင်တန်နာတောက်ချန်တွေကတင်သွင်းတဲ့အစီရင်ခံစားချက်မှာတော့မြောက်ကိုရီးယားနိုင်ငံတချို့နေရာတွေမှာဆန်တို့ပြောင်းလို့လို့အခြေခံစားကုန်တွေဈေးတိတ်ကြီးနေတယ်လို့တရုတ်ဘက်ကတင်သွင်းတဲ့ဆင်းနဲ့ဆေးပစ္စည်းတွေလည်းပြက်လက်လို့နေဖြစ်နေတယ်လို့ပြောပါတယ်။အင်ဂျင်မဲ့ဥယျာဉ်နဲ့လမ်းမေးကလေးငယ်ဥယျာဉ်တိုးလာပြီးစစ်မှုထမ်းမနေရအစီအစဉ်ပြီးဆုံးပြီးအိမ်ပြန်ရောက်လာသူတွေအတွက်အလုံးမရှိဝင်ဝင်မရှိတယ်လို့ရှင်တန်ရက်တီကိုအစာရေစာလည်းမရှိဘူးလို့နှစ်ပတ်လည်အစီရင်ခံစားမှာဖော်ပြထားပါတယ်။